ိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိမ်မြို့အနိမ်မိုင်းရက်ကွက်6ခုလောက်ကရေကြီးရေလျှံမှုဖြစ်ပြီးတော့စာတန်ကြောင်းတို့ယာယီပိတ်ထားတယ်လို့သိရပါတယ်။ရေဘေးဒုက္ခသည်အရေးအတွက်ကလည်းထောင်ထဲချီရှိနေပါတယ်။မတ်တင်ကြီးထိုက်ကပြောပြပါမယ်ခင်ဗျာ
။မိုးသည်ထက်စွာရွာသွန်းပြီးတောင်ချရင်နဲ့အတူထိုင်းမြန်မာနယ်စပ်မဲဆန်6ရေမြင့်တက်လာမှုကြောင့်တာချီလိမ်မြို့အနိမ်ပိုင်းဖြစ်တဲ့မကာဟိုခန်းရက်ကွက်မဲခေါင်ရက်ကွက်တာလော့ရက်ကွက်ဆန်ဆိုင်ကရက်ကွက်ဆန်ဆိုင်ခရက်ကွက်နဲ့ပုံထိန်ရက်ွက်6ခုလောက်ကရေကြီးရေလျှံမှုဖြစ်ပြီးထောင်နဲ့ချီတဲ့မြို့ကန်တွေရေဘေးကျုံနေရတယ်လို့လူမှုကူညီရေးအသင်းရဲ့ရက်ွက်အုပ်ချုပ်ရေးမှုက VOA ကိုပြောပါတယ်။ဩဂုတ်လ13ရက်ညပိုင်းကရေစတင်မြင့်တက်လာပြီးဩဂုတ်လ14ရက်နေ့ကင်းပိုင်းအထိရေပြန်မချသေးဘူးလို့မြစ်တာရှင်လူမှုကူညီရေးအသင်းက VOA ကိုပြောပါတယ
်။လက်ရှိအချိန်ကတော့ရေကဆက်လက်ပြီးတော့တက်နေတော့မို့နော်။အမနက်ကင်းကပုံများလာတာပေါ့မင်းညနေပြီးတော့ဆက်ပြီးတက်တော့တက်တာပေါ့နော်မင်းညနေမိုးအပြင်းထန်ရွာပြီးတော့ဒီတက်တယ်ရက်ွက်၅ရက်ွက်လောက်ပေါ့နော်ဒါလောပုံတုံမကောက်ခဲဆန်ဆိုင်မေခေါင်အဲ့ဒီရက်ွက်တွေမှာဒီဒီကြီးရေချင်ဖြစ်ကြတာပေါ့တောင်းနေတာတော့ဒါလောကြောင်းတကြောင်းတော့မကောက်ခန်းနဲ့တစ်သက်သက်ဖြစ်နေတာတော်မလို့ဒါလောကြောင်းတော့ပိတ်ထားတယ်မိသားစု
ရှိချင်းနေတဲ့တာလော့ရက်ကွက်ဆန်ဆိုင်ကနဲ့တချို့ရက်ကွက်မှာတော့စာတင်ချောင်းတွေယာယီပိတ်ထားရတယ်လို့ရက်ကွက်အုပ်ချုပ်ရေးမှုနဲ့လူမှုကူညီရေးအသင်းကပြောပါတယ်။ဆန်ဆိုင်ကရက်ကွက်မှာတော့ပြောင်းရွှေ့ရတဲ့အခြေအနေမရှိသေးပေမဲ့မကာဟိုခန့်ရက်ကွက်ဖက်မှာတော့ပြောင်းရွှေ့နေကြပြီလို့ဆန်ဆိုင်ကရက်ကွက်အုပ်ချုပ်ရေးမှုကပြောပါတယ
်။ကျွန်တော်တို့ဆန်ဆိုင်ချောင်းတော့ပိတ်တယ်။အခက်ကဆန်ဆိုင်ချောင်းတော့ပိတ်ထားတယ်။အဲဒီဆိုလမ်းတစ်လျှောက်ကတော့သွားလို့မရဘူးရော။ကားတွေတော့ဖြတ်ဖြတ်လို့သွားရလာလို့မရဘူး။အကုန်လုံးဒီလေစစ်ဆိုင်ခါောမကောက်ခမောဝန်ကောတာလောဒီလိုရပ်တော့အဲ့လိုပြီးမဟုတ်ဘူးဒါပေမဲ့မကောက်ခရက်ပဲတော့အခုကျောင်းရှိနေတယ်